ညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇူလိုင်လ12ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မဆုမွန်ပါရှင်။
ကျွန်တော်ကတော့ဇဝလိုက်ပါခင်ဗျာဒီညနေမှာထူးခြားတဲ့သတင်းတွေကတော့၎င်းစီးရင်ကောက်တဲ့အထက်မှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းမေးဖို့အဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်ကုသရေးဝန်ကြီးဌာနအနေနဲ့အဲ့ဒီမေးခွန်းကိုကောက်ယူပေးဖို့သမ္မတကညှိကြလိုက်ပါတယ်အမေရိကန်တဲ့ကိုတရားမဝင်ရောက်နေပြီးပြန်ပို့ဖို့အမိန့်ထုတ်ခံထားသူတွေကိုလူမှုကြည့်ကြရေးကလာမယ့်တင်းငွေတွေနဲ့မှလိုက်လံဖမ်းဆီးတော့မှာပါအမေရိကန်မှာရှေ့သတင်းပတ်ကျင်းပမဲ့ဘာသာရေးညီလာခံမှာရိုဟင်ဂျာကိုယ်စားလှယ်တွေကိုဖိတ်ကြားထားတယ်လို့ဆိုပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူတင်ပြပေးတော့မှာခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းတော်တော်ရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလာမယ့်2020ကြာရင်အမေရိကန်ပြည်ထောင်စုမှာကောက်မဲ့သကောင်စီးရင်နဲ့နိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းကိုမထည့်တော့ဘဲနဲ့နိုင်ငံတွင်းမှာနေထိုင်သူတွေရဲ့ပတ်သက်တဲ့အချက်လက်တွေကိုကောက်ယူသွားဖို့ဆုံးဖြတ်လိုက်ပါတယ
် As a result of today's executive order we will be able to ensure the 2020 census generates an accurate count
ဒီသတင်းနောက်ပိုင်းမှာပြည့်စုံနာဆင်ရပါမယ်ရှင်။နောက်အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်မှာဒုက္ခသည်တွေနဲ့ရွှေပြောင်းအခြေစားသူတွေကိုထိန်းသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်မဟာမင်းကြီးကလူသားမဆန်ဘူးဆိုပြီးပြောကြားလိုက်တဲ့အကြောင်းထိုင်းနိုင်ငံထဲမှာတော့နိုင်ငံသားအလုပ်သမားတွေလုပ်ကင်ခွင့်မရှိတဲ့အလုပ်တွေကိုလုပ်နေကြတဲ့မြန်မာတွေဖမ်းခံရတာလူ100လောက်ရှိသွားပြီဖြစ်ပြီးတက်ခရိုင်နဲ့မဲဆောက်အပါဝင်နေရာပေါင်းစုံမှာတော့စစ်စင်ရေးတွေဇက်တိုက်လုပ်နေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားဗနဦးရှိနေတယ်ဆိုတဲ့အချက်လက်တွေကောက်ခံဖို့သမ္မတဒေါ်နယ်ထရမ့်ကသမ္မတညွှန်ကြားချက်အမိန့်ထုတ်ပြန်ပြီးကုသရေးဝန်ကြီးဝန်ကြီးဌာနကိုတာဝန်ပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာ10နှစ်တကြိမ်ကောက်ယူတဲ့တကောင်စင်းရင်မှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းထည့်ပေးမယ်အငင်းပွားပွဲအစီအစဉ်ကိုသမ္မတကဆွံ့လွှတ်လိုက်ပြီးတဲ့နောက်မှာအခုလိုတခြားဘက်ကနေနိုင်ငံသားစင်းရင်ကိုကောက်ယူဖို့ကြိုးစားလာတာပါသမ္မတအမိန့်ကြေညာချက်ထုတ်ပြန်လိုက်တဲ့အတွက်2020တကောင်စင်းရင်မှာနိုင်ငံသားဘယ်နှယောက်ရှိတယ်နိုင်ငံသားမဟုတ်သူဘယ်နှယောက်ရှိတယ်ဆိုတာအပြင်အမေရိကန်ပြည်ထောင်စုထဲမှာတရားမဝင်နေထိုင်သူဘယ်နှဦးရှိတယ်ဆိုတာကိုပါအတိအကျသိနိုင်မှာဖြစ်ကြောင်းပြည်ထောင်စုအစိုးရရှေ့နေချုပ်ဝီလျံပါကုသရေးဝန်ကြီးဝန်ကြီးဝဲဘာရိုးစတိုကိုခြံရံပြီးအင်ဂျီရောမှာပြုတ်လုတဲ့တင်းနေတာရှင်းလင်းပွဲအတွင်းသမ္မတကပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုမှာရှိတဲ့လူဦးရေစုစုပေါင်းထဲမှာနိုင်ငံသားဗနဦးရှိတယ်ဆိုတဲ့စည်းရအောင်လုပ်မဲ့သူ့ရဲ့အစီအစဉ်ကိုလက်လျှော့မှာမဟုတ်ကြောင်းလဲသမ္မတထွန်းကပြောပါတယ်။မဲပေးခွင့်ရှိရေးဥပဒေကိုပံ့ပိုးတဲ့အနေနဲ့၎င်းစည်းရထဲမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းထည့်ပေးမဲ့သမ္မတထွန်းအစိုးရအစီအစဉ်ဟာတမင်လောက်ကြံတည်ထွင်ထားတဲ့မေးခွန်းဖြစ်ကြောင်းနိုင်ငံတော်တရားရုံးကဆုံးဖြတ်ချက်ချလိုက်တာကြောင့်သမ္မတရဲ့အစီအစဉ်ပြတ်သွားခဲ့ပြီးတဲ့နောက်မှာအခုလိုတခြားဘက်ကနေနိုင်ငံသားစည်းရနိုင်ဖို့စီစဉ်လာတာဖြစ်ပါတယ်
။အမေရိကန်မှာတရားမဝင်နေထိုင်နေကြသူတွေကနေရပ်ပြန်ပို့ဖို့အမိန့်ထုတ်ခံထားရသူ2000တက်မနည်းကိုအဓိကထားရှာဖွေဖမ်းဆီးမှုတွေလူဝင်မှုကြီးကြပ်ရေးနဲ့ကောက်ခွန်ဌာန ICE ကတနင်္ဂနွေနေ့စတင်ပြုလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ရှာဖွေဖမ်းဆီးမဲ့အစီအစဉ်ကို ICE ကတော့အတိမပြုသေးပါဘူး။အမေရိကန်ထဲမှာတရားမဝင်နေထိုင်နေကြသူတန်းတဲ့ချီကိုနေရပ်ပြန်ပို့မယ်လို့ဒမရဒေါ်နယ်ထရမ့်ကလွန်ခဲ့တဲ့သတင်းသုံးပတ်ထဲကကတိပေးထားပါတယ်။နိုင်ငံပြောင်းအခြေချသူများအခွင့်အရေးလှုပ်ရှားသူတွေကတော့တနင်္ဂနွေနေ့မတိုင်ခင်တည်းက ICE အရာရှိတွေလိုက်လံရှာဖွေဖမ်းဆီးမှုတွေလုပ်လိုက်မယ်လို့ခန့်မှန်းနေကြပါတယ်။နိုင်ငံတွေကနေပြည်နှံတန်ပေးခံရမယ့်သူစည်ရင်နဲ့နိုင်ငံတွေကနေနှင်ထုတ်မဲ့စည်ရင်နဲ့ဘယ်သူတွေပါတယ်ဆိုတာခုထိတော့မသိရသေးဘူးလို့ ICE အရာရှိတယောက်က VOA ကိုပြောပါတယ်။နိုင်ငံတွေကနေလုံးဝထွက်သွားဖို့အမိန့်ထုတ်ခံထားရသူတရားမဝင်တပ်တန်းကိုပထမပြစ်မှတ်ထားလိမ့်မယ်လို့အမေရိကန်နိုင်ငံသားနဲ့လူဝင်မှုကြီးကြပ်ရေးဌာန USCIS ယာယီညွှန်ကြားရေးမှူး Ken Quinlan ကသတင်းတောက်တွေကိုပုံထူးနေတုန်းကပြောကြားခဲ့ပါတယ်။အခုလိုတရားမဝင်နေထိုင်နေသူတွေကိုဖမ်းဆီးနေရပြန်ပို့မဲ့အစီအစဉ်ဟာရက်ဆက်တဲ့လုပ်ရဖြစ်တယ်လို့အထက်လွှတ်တော်လူနည်းစုကောင်းဆောင်ဒီမိုကရက်လွှတ်တော်အမတ် Chuck Schumer ကဖော်ပြပြောကြားခဲ့ပါတယ်။အမေရိကန်ကအဓိကမြို့ကြီး10မြို့မှာလိုက်လံရှာဖွေဖမ်းဆီးတဲ့စီမံကိန်းကိုစတင်လုပ်လိုက်မယ်လို့ New York Times သတင်းစာကြီးမှကြားသာပေးနေတဲ့ကစတင်သတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။
ဟောမုစ်စီလက်ကြားကိုဖျက်သွားနေတဲ့ဗြိတိရှ်ယူနိုက်တက်တင်းမော့ကိုအီရန်စစ်ရဲရင်တွေကဟန်တားခဲ့တယ်လို့ဗြိတိန်အစိုးရကကြားသာပေးနေမှာပြောပါတယ်။အီရန်စစ်ရဲရင်ကဟန်တားဖို့ကြိုးစားတာမှာဗြိတိရှ်တင်းမော့ကနှုတ်နဲ့သတိပေးလိုက်တော့မှနောက်ကျောင်းပြန်လဲသွားတယ်လို့ဗြိတိရှ်အစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဗ ပြည်ချဘက်ကအဲ့ဒီလိုဆွဆွဲပြောဆိုတဲ့ကိစ္စပေါ်အီရန်ဒေါ်လာရဲ့အဆောင်တပ်ဖွဲ့ကညှင်းဆုံလိုက်ပါတယ်အီရန်ရေတပ်တင်မောတွေခါလော်ရော်လို့စင်တိုင်လှုပ်ဆောင်ခဲ့တာဖြစ်ပြီးနိုင်ငံသားဘယ်နိုင်ငံသားတင်မောနဲ့မှထိတ်တန့်ရင်ဆိုင်မှုမရှိခဲ့တဲ့အကြောင်းအထူးသဖြင့်အင်္ဂလိပ်တင်မောနဲ့ထိတ်တန့်ရင်ဆိုင်ခဲ့ခြင်းမရှိကြောင်းအီရန်ဒေါ်လာရဲ့အဆောင်တပ်ဖွ ဒီကိစ္စအတွက်ဗြိတိသျှတော်ဝင်ရတနဲ့ပူးပေါင်းဆောင်ရွက်နေကြောင်းကြာတာပရိနေနောက်မိုင်းကကြေညာချက်ထုတ်ပြန်ပါတယ်။ဗြိတိသျှအလံတင်ထားတဲ့ဗြိတိသျှဟယ်ရီတေ့ချ်ရှင်နာတင်တင်မောကိုအီရန်ဒေါ်လာ100တက်ဖွဲ့ကနောက်ဆက်ခဲ့တဲ့ကိစ္စကိုပြစ်တင်ရှုံချကြောင်းအမေရိကန်နိုင်ငံသားအိဌာနပြောခွင့်ရမော်ဂန်အော်တေဂတ်စ်ကကြာတာပရိနေမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ထည့်သွင
ှိပြီလို့တူရကီကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အန်ကာရာမြို့တော်ပြင်ပနားမှာရှိတဲ့မာတစ်လီဒတ်အခြေဆိုင်စခန်းစီကိုရုရှားလို့တာဝေးဖြစ်မစောက်ဒုံးရံကာကွယ်ရေးစနစ်ရောက်လာတာဖြစ်ပါတယ်။နေတိုးအဖွဲ့ဝင်နိုင်ငံတစ်ခုကပထမဆုံးရုရှားစီကလက်နက်ဝယ်ယူလာမှုအဖွဲ့ဝင်တူရကီအနေနဲ့ရုရှားအစိုးရနဲ့ပိုနီးကပ်နေပြီလားဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။ဒေါ်လာတန်း 2,000 တန်ဖိုးရှိတယ်လို့ဆိုတဲ့ရုရှားနဲ့ဒီလက်နက်အယောင်းဝယ်သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်ကတူရကီကိုပြင်းပြင်းထန်ထန်တိုက်တွန်းထားတာပါ။တကယ်လို့ရုရှားစီကလက်နက်ဝယ်ရင်အမေရိကန်က F-35 အမျိုးအစား Stealth Fighter Jet တွေတူရကီကိုရောင်းတော့မှာမဟုတ်ဘူးလို့ပြောကြားထားပါတယ်။အဲဒီလိုလို့ရင်တော့တူရကီဘက်ကလက်နက်အယောင်းဝယ်စာချုပ်အရဒေါ်လာပြင်းပြင်းနဲ့ချီဆုံးရှုံးမှာပါ။တူရကီလေယာဉ် Pilot တွေကိုအမေရိကန်မှာသင်တန်းတက်ခွင့်ပါဝင်တဲ့အစီအစဉ်နဲ့ American Stealth Fighter Jet လေယာဉ်တွေဝယ်ယူဖို့တူရကီကစီစဉ်နေတာဖြစ်ပါတယ်။အခုတော့ဒီအစီအစဉ်ဖြစ်တော့မဲ့ပုံမရပါဘူး။ရုရှားလို့လက်နက်စနစ်တွေဟာနေတိုးတပ်ဖွဲ့ဝင်တွေတုံးတဲ့စနစ်နဲ့မကိုက်တဲ့အပြင် F-35 အမျိုးအစား Stealth Fighter Jet တွေအတွက်အန္တရာယ်ရှိတယ်လို့အမေရိကန်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်။တူရကီဘက်ကတော့သူ့နိုင်ငံကာကွယ်ဖို့ဘယ်လက်နက်ဝယ်မယ်ဆိုတာကိုယ်တိုင်လွတ်လွတ်လပ်လပ်ရွေးချယ်ပိုင်ခွင့်ရှိတယ်လို့အလေးထားပြောပြီးရုရှားစီကလက်နက်မဝယ်ဖို့အမေရိကန်ရဲ့တောင်းဆိုမှုကိုညှင်းဆန်ခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညနေ�ပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကပားတဝမ်းဘာသာရေးဖိနှိပ်မှုတွေဖြစ်ပေါ်နေတာတွေကိုမိမောင်းထုတ်ပြဖို့ရည်ရွယ်တဲ့ဒီလကတခုရှေ့သတင်းပတ်အတွင်းဝါရှင်တန်ဒီစီမြို့မှာကျင်းပမယ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါရယ်အခုကျင်းပမယ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုရိုဟင်ဂျာတွေအပါအဝင်နိုင်ငံပေါင်းတခြားသင်ကျော်ကကိုယ်စားလှယ်တက်ရောက်ကြမှာဖြစ်ကြောင်းအမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာမကြီးဆန်ဘရောင်းဘက်ကပြောပါရယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တာမကြီးဘရောင်းဘက်ထည့်သွင်းပြောဆိုသွားတာမှာတော့
There will be Rohingya here. There will not be representatives of the Myanmar government invited.
ဒီညီလာခံကိုတက်ရောက်ကြမဲ့သူတွေစီးနေမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ကိုယ်စားလှယ်တွေပါဝင်မဲ့အကြောင်းညီလာခံကိုတက်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့သဘောထားချင်းတိုက်ဆိုင်တဲ့နိုင်ငံတွေကသာဖိတ်ကြားထားတာကြောင့်မြန်မာအစိုးရကိုယ်စားလှယ်တွေပါမှာမဟုတ်ကြောင်းမြန်မာနိုင်ငံကတော့သဘောထားတိုက်ဆိုင်တဲ့နိုင်ငံလို့သတ်မှတ်မှတ်ထားကြောင်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံရှင်ကျန်းဒေသကမွတ်စလင်လူနည်းစုတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုလည်းသမ္မတဒေါ်နယ်ထရမ့်အစိုးရကမိမောင်းထုတ်တင်ပြနေပြီးအဲ့ဒီအခွင့်အရေးချိုးဖောက်မှုမှာပါဝင်သူတွေနဲ့ထိတွေ့ဆက်ဆံတဲ့ကုမ္ပဏီတွေကိုအရေးယူမဲ့ပိတ်ဆို့မှုတွေလည်းချမှတ်ထားပြီးဖြစ်ပါတယ်။ညီလာခံကိုဖိတ်ကြားထားသူတွေလည်းမကြသေးခင်ကဆန်ဒီယေဂိုမြို့ကဂျူးဖျားကြောင်မှာဖြစ်သွားခဲ့တဲ့ပြစ်ခတ်မှု၊နယူးဇီလန်နိုင်ငံဘလီကြောင်ပြစ်ခတ်မှု၊သရီလင်္ကာနိုင်ငံမှာအစ္စတာဆန်ဒီနေ့ကတိုက်ခတ်ခံရမယ့်မှုတွေမှာတည်ဆုံရသူတွေရဲ့မိသားစုဝင်တွေကိုလည်းပါဝင်တယ်လို့ဆိုပါတယ
်။စီရေးရလိုအပ်လာရင်ဒါမှမဟုတ်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့လိုအပ်လာတဲ့အခါရေးတဲ့ချင်းချင်းကြားမှာဆက်တွေ့ပူးပေါင်းဆောင်ရွက်နိုင်မှုရည်ရွယ်တဲ့ Fastex စီရေးလေ့ကျင့်မှုကိုမြန်မာနဲ့စင်ကာပူရေးတဲ့တို့ပထမဆုံးအကြိမ်လုပ်ခဲ့ပါတယ်။စင်ကာပူရေးတဲ့က RSS Valiant နဲ့ RSS Valor စစ်လေရေးစစ်ရေးရနှစ်ဆင်းဟာရန်ကုန်ကိုတွားရောက်ခဲ့ပြီးတော့မြန်မာစစ်တပ်နဲ့စစ်ရေးလေ့ကျင့်ခဲ့တယ်လို့စင်ကာပူရေတပ်ကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာတပ်မတော်ရေကဗိုလ်မှူးချုပ်ထိန်ဝင်းအပါအဝင်မြန်မာတာဝန်ရှိသူတွေနဲ့အလုပ်ဖြစ်တဲ့ဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်မြန်မာရေတပ်နဲ့ပထမဆုံးအကြိမ်ပင်လယ်ထဲမှာပတ်ဆက်စစ်ရေးလေ့ကျင့်မှုကိုလုပ်နိုင်ခဲ့ကြောင်းနဲ့နှစ်နိုင်ငံကြားခိုင်မာတဲ့စစ်ဖက်ဆက်ဆံရေးတည်ဆောက်ရမှာအခုလိုမျိုးပူးတွဲစစ်ရေးလေ့ကျင့်မှုကအရေးကြီးတယ်လို့စင်ကာပူရေတပ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်
ဖိလစ်ပိုင်အစိုးရရဲ့မွေးစွာတိုက်ခိုက်မှုအစီအစဉ်အတွင်း လူတွေထောင်နဲ့ချီပြီးတည်ဆုံနေရတဲ့ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကပြောပါတယ်။အိုင်စလန်နိုင်ငံကတင်သွင်းတဲ့အဲ့ဒီအဆိုပြုချက်ကိုလူခွင့်ရေးကောင်စီက18မဲ14မဲနဲ့ကြာသပတေးနေ့မှာမဲခွဲအတည်ပြုလိုက်တာပါ။ငွေစည်းဝါတက်ဖြည့်ရေးအစီအစဉ်တွေကိုသမ္မတရိုဒရီဂိုဒူတာတေက2016ခုနှစ်မှာစတင်လိုက်ကလေးကဥပဒေမဲ့တက်ဖြတ်မှုအကြောင်းမဲ့ဖန်ဆီးခြင်းနဲ့ရဲတပ်ဖွဲ့ရဲ့လက်ထက်မှာလူတွေအများပြားပျောက်ဆုံးသွားတာတွေဖြစ်ပေါ်ခဲ့တယ်လို့အဲ့ဒီအဆိုပြုချက်မှာဖော်ပြထားပါတယ်။လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုဂျနီဗာရှိတဲ့ဖိလစ်ပိုင်တာမတ်ကချက်ချင်းကောင်းကင်လက်ပြီးဒီဆုံးဖြတ်ချက်ဟာလူခွင့်ရေးအတွက်အောင်ပွဲခံတဲ့ဆုံးဖြတ်ချက်မဟုတ်ဘဲဟန်ပြတက်တက်သာဖြစ်ကြောင်းပြောပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ဒီဆုံးဖြတ်ချက်ကိုကြိုဆိုလိုက်ကြပါတယ်။ဒါဟာတရားဥပဒေစိုးမိုးရေးနဲ့တာဝန်ယူမှုတာဝန်ခံမှုတို့အတွက်အရေးပါတဲ့ခြေလှမ်းတရားဖြစ်ကြောင်း Amnesty International နိုင်ငံတကာလူချင်းချမ်းသာ권အဖွဲ့ကြီးကပြောပါတယ်
။ကျွန်လာတွင်တရုတ်နိုင်ငံရဲ့ကုန်ပစ္စည်းတင်ပို့မှုကျဆင်းခဲ့တယ်လို့သွင်းကုန်ကလည်းခန့်မှန်းထားတာထက်နေခဲ့တဲ့အတွက်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံအပေါ်အမေရိကန်ရဲ့ကုန်သွယ်ရေးဖိအားတွေပြီးနေတဲ့နောက်ထပ်လက္ခဏာအဖြစ်မြင်နေကြပါတယ်။တရုတ်ကောက်ခွန်ဌာနကဒီကနေ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရတရုတ်ပို့ကုန်ဟာ2018ကျွန်လာကထက် 1.3 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။သွင်းကုန်ကလည်း 9.3 ရာခိုင်နှုန်းကျဆင်းခဲ့တာပါ။ပြည်ရင်းမှာရောပြည်ပမှာပါဝယ်လိုအားကျဆင်းခဲ့တယ်လို့အမေရိကန်ကကုန်သွယ်권တိတိတတ်တာတိုးမြင့်ခဲ့တာကြောင့်တရုတ်ထုတ်ကုန်လုပ်ငန်းတွေအခက်အခဲကြုံနေပါတယ်။အစတည်းကအမျက်နည်းနေတဲ့အခြေအနေမှာအခုလိုမျိုးကျဆင်းနေတာကြောင့်တရုတ်အစိုးရဘက်ကလုပ်ငန်းတွေပေါ်စီးပွားရေးအရကြားခံပေးတဲ့ဆောင်ရွက်မှုတွေလိုအပ်လာလိမ့်မယ်လို့လေးလာသူတချို့ကပြောကြပါတယ်။ဒေါ်လာ200ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကသွင်းကုန်ကို25ရာခိုင်နှုန်းအထိကောက်ခံမှုကိုဂျွန်လမှာပထမဆုံးအပြည့်အဝကြုံခဲ့တာဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေပြန်လည်စတင်ဖို့နှစ်ဖက်လုံးကသဘောတူထားကြပေမဲ့ဆွေးနွေးနေစဉ်ကာလမှာတရုတ်ကုန်ပစ္စည်းတွေအပေါ်ကောက်ခံတဲ့သွင်းကုန်ခွန်တွေကိုဖယ်ရှားပေးမှာမဟုတ်ဘူးလို့အမေရိကန်အစိုးရကပြောကြားထားပါတယ်
။မက္ကဆီကိုပင်လယ်ကွေ့ကိုဖြတ်တန်းတိုက်ခတ်လာနေတဲ့မုန်တိုင်းပယ်ရီကြောင့်လူဝီဇီယားနားပြည်နယ်ကမ်းရိုးတန်းဒေသတွေမှာမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကလူဝီဇီယားနားပြည်နယ်ကိုကြာသပတေးနေ့နောက်ပိုင်းမှာအရေးပေါ်အခြေအနေကြေညာလိုက်ပြီးဖြစ်တာကြောင့်မွန်တိုင်းတိုက်ခတ်နေစဉ်နဲ့နောက်ဆက်တဲ့ကာလတွေမှာအမိပြေလုံခြုံရေးဝန်ကြီးဌာနနဲ့ပြည်ထောင်စုအရေးပေါ်ကယ်ဆယ်ရေးဌာနဖီမာတို့အနေနဲ့အစိုးရရံပုံငွေတွေကိုအကူအညီပေးဖို့ပြင်ဆင်နေကြပြီဖြစ်ပါလေ။မွန်တိုင်းဟာပြင်းအားအဆင့်တင့်နဲ့တောက်ကြနေနောက်ပိုင်းဒါမှမဟုတ်စနေနေ့အစောပိုင်းမှာဝင်ရောက်တိုက်ခတ်မယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားကြပါတယ်။တဟအခုနှစ်မုန်တိုင်းရာသီအတွက်ပထမဆုံးဝင်ရောက်တိုက်ခတ်တဲ့မုန်တိုင်းဖြစ်ပါလေ။တောက်ကြနေအစောပိုင်းအထိတော့မုန်တိုင်းဘယ်ရီဟာမစ္စဆီပီမြစ်ရဲ့အနောက်တောင်ဘက်ကီလိုမီတာ155လောက်မှာဝေးတဲ့နေရာမှာရှိနေတယ်လို့ဆိုပါတယ
်။တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးတောက်ကြညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ American သမ္မတ Donald Trump ကလာမယ့်2020ကြာရင် American ပြည်ထောင်စုမှာကောက်မဲ့သကောင်စင်းရင်းထဲမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းကိုမထည့်တော့ဘဲနိုင်ငံတွင်းမှာနေထိုင်သူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုအစိုးရဌာနတွေကနေတဆင့်ကောက်ယူသွားဖို့ဆုံးဖြတ်လိုက်ပါတယ်။သမ္မတ Trump ကတော့ဒီမေးခွန်းကဥပဒေနဲ့ညီတဲ့မေးခွန်းဖြစ်တယ်လို့ပြောလိုက်ပြီးဒါကိုမမေးနိုင်အောင်အခက်အခဲတွေလုပ်ခဲ့ကြတဲ့အတွက်ဒီမိုကရက်တွေနဲ့တရားရုံးကိုပြစ်တင်လိုက်ပါတယ်။အတိုက်ခံတွေဘက်ကတော့ဒီမေးခွန်းကိုထည့်လိုက်ခြင်းအပြင်နိုင်ငံသားမဟုတ်တဲ့သူတွေကို၎င်းစည်းမှာပါဝင်ဖို့အဟန့်အတားဖြစ်စေမှာဖြစ်တယ်လို့စည်ရင်းတွေအတိအကျမဖြစ်တဲ့အတွက် Republican တွေကိုလည်းအောက်လွှတ်တော်နဲ့တခြားနေရာတွေမှာအသာစီးရစေမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ VOA သတင်းတောက်ဇလတီစာဟုတ်သတင်းပေးပို့ထားတာကိုရနိုင်ပြောပြပေးပါရှင်။
အမေရိကန်ဘုဆိုးရဌာနအားလုံးအနေနဲ့နိုင်ငံတွင်းမှာနေထိုင်သူတွေရဲ့နိုင်ငံသားဟုတ်မဟုတ်ဆိုတဲ့မှတ်တမ်းအချက်အလက်တွေကိုကုသရေးဝန်ကြီးဌာနကိုပေးကြဖို့အုပ်ချုပ်ရေးအမိန့်တရက်ကိုထုတ်ပြန်လိုက်တယ်လို့သမ္မတ Trump ကကြာသပတေးနေ့မှာကြေညာလိုက်ပါတယ
်။ As a result of today's executive order, we will be able to ensure the 2020 census generates an accurate count.
ဒီနေ့ထုတ်ပြန်လိုက်တဲ့အုပ်ချုပ်ရေးအမိန့်ကကျွန်တော်အနေနဲ့မိကုန်းနဲ့တိတ်မေးစရာမလိုပဲ2020ပြည်သကောင်းစင်းမှာနိုင်ငံသားဘလောက်နိုင်ငံသားမဟုတ်တဲ့သူဘလောက်နဲ့တရားမဝင်လာရောက်နေထိုင်သူဘလောက်ဆိုတော့ကိုတိတိကျကျလောက်သွားနိုင်မှာဖြစ်ပါတယ်
။အခုလိုပုံစံမျိုးနဲ့အချက်အလက်တွေကိုကောက်ယူတာကသကောင်းစင်းကနေနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မိကုန်းကိုမေးရတာထက်ပိုတိကျပြီးတော့ကြေကြေပြန့်ပြန့်ရှိတယ်လို့လည်းပြောပါတယ
်။ We will utilize these vast federal databases to gain a full complete and accurate count
ကျွန်တော်အနေနဲ့နိုင်ငံသားမဟုတ်တဲ့သူတွေရဲ့စီးပွားရေးအတိအကျရဖို့အတွက်မိမိလူမျိုးရေးဦးဌာနနဲ့လူမှုပလုံရေးဌာနတွေပါဝင်အမေရိကန်ဘိုးဆိုရဌာနတည်တည်မှရှိတဲ့မှတ်တမ်းချက်လက်တွေကိုသုံးပါပါဆိုရရဲ့မှာသတင်းချက်လက်တွေအများကြီးရှိနေပြီးအခုမှမကြံစီရပါဘူ
းပညာရေးချမ်းသာရေးဆောင်ရှောက်မှုနိုင်ငံသားအခွင့်အရေးဒါမှမဟုတ်လူမှုကြီးကြပ်ရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အများပြည်သူဆန်ရမှုဝါဒတွေချမှတ်တဲ့နေရာမှာအမေရိကန်နိုင်ငံသားလူဦးရေစီးရင်ကအရေးကြီးတယ်လို့သမ္မတထရန့်ကပြောပါတယ
် Far left Democrats in our countryare determined to conceal the number of illegal aliens
ဒီနိုင်ငံမှာရှိတဲ့လေဝန်းစင်းရောက်တမှုခွတ်တွေကတရားမဝင်လာရောက်နေထိုင်ကြသူတွေရဲ့အရေးထုတ်ကိုဖုံးကွယ်ဖို့ဆုံးဖြတ်ထားကြပါတယ
်။ Donald Trump အစိုးရအနေနဲ့နိုင်ငံသားဟုတ်မဟုတ်ဆိုတဲ့အချက်လက်တွေကိုတုံးပြီးတော့အများပြည်သူတွေတုံးနေတဲ့ငွေတွေကိုရွှေပြောင်းခြေချသူတွေအများပြားနေတဲ့မျိုးကြီးတွေကနေ Republican တွေကိုထောက်ခံတဲ့နေရာတွေကိုရွှေ့ပြီးပေးလိုက်မှာကိုစိုးရိမ်မှုတွေလည်းရှိနေကြပါတယ်။ဒီအချက်လက်တွေကိုတုံးပြီး Republican Party အားသာမှုရအောင်ပြည်နယ်တွေကမဲဆန္ဒနယ်တွေကိုပြန်ပြန်လာရီလှုပ်လာနိုင်ခြင်းရှိတယ်လို့ Brookings Institution ကသကောင်းကြီးပညာရှင် William Frey ကပြောပါတယ
် What that would do would be cut out the representation of young children who are not yet old enough to vote and racial minorities who are not citizens
မဲဆန္ဒနယ်တွေကိုပြောင်းလဲလိုက်တဲ့အတွက်မဲမပေးနိုင်သေးတဲ့လူငယ်တွေနိုင်ငံသားမဟုတ်တဲ့လူနည်းစုဝင်တွေရဲ့မဲတွေကိုရှော့ပစ်လဲရမှာဖြစ်တယ်လို့ Republican တွေကိုပို့ပြီးတော့အသာစီးရသည်ပဲမဲဆန္ဒနယ်တွေဖြစ်လာအောင်လှုပ်ပေးနိုင်မှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ Republican Party ကိုအခုနောက်ပိုင်းမှာထောက်ခံတဲ့သူတွေဟာအသက်ကြီးတဲ့သူတွေလူပြူတွေနဲ့ကြီးလက်နေလူဒန်းစားတွေဖြစ်ပါတယ
်ဒီသကောင်ချင်းကောက်ယူမှုကိုတော့ဒီမဲဆန္ဒနယ်တွေတတ်မှတ်ရေးဆွဲဖို့အတွက်အသုံးပြုတာဖြစ်ပါတယ်ဒါပေမဲ့နိုင်ငံသားမဟုတ်တဲ့သူတွေကိုဖယ်ပြီးနိုင်ငံသားဥယျာဉ်ကိုပဲမူတည်လှုပ်ချင်းအဖြစ်လူနည်းစုဝင်တွေပုံနေပြီးတော့ Republican Party ကိုထောက်ခံတဲ့သူတွေပုံများတဲ့မဲဆန္ဒနယ်တွေကိုဖန်တီးပေးလာမှာဖြစ်တယ်လို့ Frey ကပြောပါတယ်ဒါရထရမ်နဲ့ရှင်းနေချက်ဝီလျံဘားကတော့နိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေကွန်းကဥရီနဲ့ညီတယ်လို့ပြောလိုက်ပေမဲ့လေဥပဒေကြောင့်ရတော့တကောင်ကြီးကောက်မဲ့အချိန်ပြီးတော့သက်တည်ပြနိုင်မှာမဟုတ်ပါဘူးခင်ဗျာ
ကိုရနိုင်ပါရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာရွှေပြောင်းခြေချသူတွေကိုထိန်းသိမ်းထားတဲ့အခြေအနေပေါ်မှာကုလရဲ့စိုးရင်ချက်သတင်းတင်ပြပြခြင်းပါတယ်အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်မှာတော့ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေကိုထိန်းသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ္စတာဖာရှလက်ကလူသားမဆန်ကြောင်းအင်မတန်မှဆက်ဆုပ်စရာကောင်းကြောင်းပြောရေးဆိုခွင့်ရှိသူကနေတဆင့်ပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတထရန့်အစိုးရဘက်ကတော့ဒီထိန်းသိမ်းရေးစခန်းတွေမှာဆေးကုပေးနေတဲ့သူအရေအတွက်ကိုထပ်တိုးထားလိုက်ပြီးတော့အခြေအနေတွေကိုဒီထက်ပိုကောင်းအောင်လုပ်နိုင်ခဲ့တယ်လို့ပြောပါတယ်။VOA သတင်းတောက် RS Arabasadi သတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
။ Texas ပြည်နယ်မှာတည်ရှိတဲ့အခုလိုထိန်းသိမ်းရေးစခန်းတွေဟာရွှေပြောင်းအခြေချသူတွေကိုလူလိုမဆက်ဆံဘူးလို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးကပြောပါတယ်။ Ravina Shamdasuni ကပြောခွင့်ရပါ
။ The UN High Commissioner for Human Rights is utterly appalled.
American ပြည်အောင်စုမှာထိန်းသိမ်းခံထားရတဲ့ရွှေပြောင်းအခြေချသူလူကြီးတွေနဲ့ကလေးတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့အင်မတန်ထိတ်လန့်စရာကောင်းပါတယ်။ဒါကလည်းအမိမြေလုံခြုံရေးဝန်ကြီးဌာနကဖော်ပြခဲ့တာပါ
။အမိမြေလုံခြုံရေးဝန်ကြီးဌာနကိုစစ်ဆေးကြည့်ကြရတဲ့စစ်ဆေးရေးအဖွဲ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုရည်ညွှန်းပြောဆိုခဲ့တာပါ
။ The Department of Homeland Security images are
အမိမြေလုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့ဓာတ်ပုံတွေအရထိန်းသိမ်းရေးစခန်းတွေဟာပြည့်ကျက်ညံ့နေပြီးတော့ကလေးတွေဟာလည်းသူတို့မိသားစုနဲ့အခွဲခံထားရပါတယ်။ကျမကြီးနဲ့အစားအသောက်လည်းလုံလုံလောက်လောက်ရဖို့မရှိပါဘူး။ကလေးတွေကိုဖန်ဆီးထိန်းသိမ်းထားတာဟာအကောင်းဆုံးအခြေအနေတွေဖန်တီးထားရင်တော့သူတို့ရဲ့ကျန်းမာရေးနဲ့ဖွံ့ဖြိုးမှုကိုထိခိုက်ပါတယ်ဒီလိုအခြေအနေဆိုရင်တော့အဆိုးဆုံးတွေပဲဖြစ်လာမှာပါ
အမိမြေလုံခြုံရေးဝန်ကြီးဌာနယာယီဝန်ကြီးကေဗင်မက်အယ်လီနန်ကအခုလိုပြောပါတယ
် We've had over 500,000 people cross
ကျွန်တော်တို့တောင်ပက်နယ်ကြားကိုလူ9သိန်းလောက်ဖြတ်ကျော်လာပါတယ်အများစုကမိသားစုတွေအဖို့မပါတဲ့ကလေးတွေနဲ့လူလွတ်တွေပါ
ABC ရုတ်တန်ရဲ့ This Week Interview မှာတော့သုဌာနာရဲ့လုံရက်နဲ့ပတ်သက်ပြီးယာယီဝန်ကြီးကကာကွယ်ပြောဆိုခဲ့ပါတယ
် We've done a tremendous amount since December
ကျွန်တော်တို့အများကြီးလုပ်ခဲ့ပြီးပါပြီဒီဇင်ဘာ30ရက်နေ့ကတည်းကကျွန်တော်တို့ထိန်းသိမ်းရေးစခန်းတွေမှာစီးကုပေးနိုင်သူ20လောက်ပဲရှိခဲ့ပြီးအခုအချိန်မှာ100ကျော်ရှိနေပါတယ်ယာယီထိန်းသိမ်းရေးတက်စခန်းတွေကိုလည်းအများကြီးတည်ဆောက်ပြီးပါပြီဒါတွေကပို့ပြီးတင့်တော်ပါတယ်အမိုးတွေမြင့်ပြီးကလေးတွေနဲ့မိသားစုတွေအတွက်နေရာအများကြီးလည်းပေးထားပါတယ
်နေဆက်လုံခြုံရေးဟာအချုပ်အခြာအာဏာကိစ္စဖြစ်ပေမဲ့လည်းအမေရိကန်နိုင်ငံအနေနဲ့နိုင်ငံတကာဥပဒေနဲ့အညီလှုပ်ဆောင်တဲ့ကြောင်း UNHCR ကပြောပါတယ
်။ Unfortunately what we appear
to be ကျွန်တော်တို့မြင်ရတဲ့အမေရိကန်ပြည်ထောင်စုရဲ့မူဝါဒတွေဟာ စစ်ဆေးမယ်ဖမ်းဆီးမယ်ပြီးတော့ရွှေပြောင်းအခြေချသူတွေကိုအမြန်ပြန်ပို့မယ်သူတို့ရဲ့လူခွင့်ရေးကိုဂရုစိုက်တာနေပါတယ်ဒါဟာတားဆီးရဲ့မူဝါဒအဖြစ်သုံးနေတာဖြစ်ပေမဲ့နိုင်ငံတစ်ခုလိုက်နာရမယ်လူအခွင့်ရေးဝတရားတွေကိုချိုးဖောက်နေတာပဲဖြစ်ပါတယ
်မက္ကဆီကန်အစိုးရရဲ့အချက်အလက်တွေအရဇန်နဝါရီလကတည်းကအမေရိကန်ပြည်ထောင်စုဟာအလဲအမေရိကကလာသူ16,000 ကိုမက္ကဆီကိုဘက်ကိုပြန်ပို့ခဲ့ပြီးသူတို့ဟာအမေရိကန်လူဝင်မှုကြီးကြပ်ရေးတရားရုံးရဲ့ကြားနာမှုကိုစောင့်ဆိုင်းနေတာပါထိန်းသိမ်းရေးစခန်းမှာရှိတဲ့တချို့လူတွေဟာမယုံနိုင်စရာကောင်းတဲ့ဆင်းရဲတဲ့အခြေအနေကလာတဲ့သူတွေဖြစ်ပြီးသူတို့နိုင်ငံကနေထွက်ပြေးလွတ်မြောက်လာတဲ့အတွက်ပိုကောင်းတဲ့အခြေအနေကိုရောက်နေပြီးပျော်ရွှင်နေရပါတယ်လို့သမရထရန်ကပြီးခဲ့တဲ့အပတ်ကပြောခဲ့ပါတယ်ထိန်းသိမ်းရေးစခန်းတွေဟာအကောင်းဆုံးဖြစ်ပြီးသတင်းမီဒီယာတွေကိုလည်းလေးလာခွင့်ပေးမယ်လို့သမရထရန်ကပြောထားပါတယ်ခင်ဗျာ
မြန်မာတို့ရဲ့ရှီအောင်ရင်ကျေးမှုအမွေနဲ့စုဝေးရာပကံဒေသကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ရင်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာရင်ကျေးမှုအမွေနဲ့အဖြစ်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီအခုလိုရှီအောင်အမွေနဲ့ဖြစ်သတ်မှတ်လိုက်တာကြောင့်ပကံဒေတာကိုရေရှည်ဘလို့ဆက်ပြီးတော့ထိန်းသိမ်းသွားဖို့လိုပါမလဲ။ကမ္ဘာအမွေနဲ့စီးဝင်ဒေတာနဲ့အညီဘာတွေချိုတင်ပြင်ဆင်ဖို့လိုပါမလဲ။စရိုင်းနဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတရက်လေးလိုင်းစီစဉ်မှာဆွေးနွေးအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-5-5-5-4 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
မနက်ဖြန်စနေညတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါသေးရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှာလည်းနိုင်ငံသားအလုပ်သမားတွေကိုဖမ်းဆီးနေတဲ့သတင်းဆက်ချင်ပါတယ်ထိုင်းနိုင်ငံတွင်မှာနိုင်ငံသားအလုပ်သမားတွေလုပ်ကင်ခွင့်မရှိတဲ့အလုပ်တွေကိုလုပ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးခံရတာဆိုရင်တော့ချင်းမိုင်ခရိုင်ထဲမှာပဲလူ100လောက်ရှိသွားပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်အပါဝင်နေရာမျိုးစုံမှာတော့ထိုင်းအာဏာပိုင်တွေဘက်ကစီမံချက်လုပ်ပြီးတော့ဖမ်းဆီးမှုတွေဇက်တိုက်လုပ်နေတာပါ။သတင်းအပြည့်အစုံကိုတော့ထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်မှာနိုင်ငံသားအလုပ်သမားတွေကဥပဒေထဲမှာလုပ်ခွင့်မရှိတဲ့အလုပ်တွေကိုလိုက်လုပ်နေတာကြောင့်ချင်းမိုင်ခရိုင်တက်ခရိုင်တို့မှာအဖမ်းဆီးတွေဇက်တိုက်လုပ်လာပါတယ်မြန်မာနိုင်ငံသားတွေဈေးရောင်းတဲ့အလုပ်အများဆုံးလုပ်တဲ့ချင်းမိုင်ခရိုင်မှာတော့ပြီးခဲ့တဲ့ရက်ကနိုင်ငံသားအလုပ်သမား60ကျော်ကိုဖမ်းဆီးခဲ့ပြီးတဲ့နောက်ဇက်တိုက်ဖမ်းဆီးမှုတွေလုပ်လာကြောင်းရောင်ကြီးအလုပ်သမားအဖွဲ့ကရုံးတာဝန်ခံဦးမိုးကျော်ကပြောပါတယ
်အခုရက်ပိုင်းရဲ့အတွက်မှာပေါ့လေချင်းမိုင်မှာတော့ပြီးခဲ့တဲ့ရက်ကနေပြီးတော့ဖမ်းလိုက်တာကဟာလာဒီမြမဈေးရောင်းတဲ့အလုပ်သမားတွေကိုပြောမယ်ဆိုရှင်ဥစား100လောက်ရှိပါပြီနောက်ဒီခန်းမြမနေတဲ့လဲဆောက်ဘက်မှာလည်းပြီးလကောင်းပဲဈေးရောင်းတဲ့အလုပ်သမားတွေဟာလာဆက်မလို့နေတဲ့ဆက်မောင်းရင်ဟိုမောင်းတဲ့လုပ်တဲ့လူတွေပြီးခဲ့တဲ့ရက်တွေတော့ဆိုရှင်တချို့ကအလုံးမထွက်ဘဲနဲ့နေရတာရှိတယ်ဆိုင်တွေပိတ်ထားရတာတွေရှိတယ်ဒီနေရာမှာနေရတဲ့လူတွေရှိရဲ့ဒီချင်းနေမျိုးတွေရှိရဲ့နောက်နေ့ကြတော့ဒီဘက်မှာလည်းဘဲဆောက်ဘက်မှာလည်းခန်းရည်ရှိတာတွေရှိတာချော်တော့ခန်းခန်းရတယ်တနင်္ဂနွေလုံးတိုက်တာဆောင်တဲ့ operation ပုံစံမျိုးတွေလုပ်လာတာဆိုရှင်ဒီနေ့ပိုင်းမှာတွေ့ရတာပေါ့လေ
ထိုင်းနိုင်ငံသားတွေလုပ်ရမယ့်အလုပ်အမျိုးအစားတွေကိုမြန်မာလူသမားတွေကနားလည်မှုနဲ့လုပ်ရတာကနေအခုခါမှာတော့ထိုင်းရနာပိုင်တွေကဖမ်းဆီးမှုတွေခက်ဆက်ဆိတ်လုပ်လာတာတွေ့ရတယ်လို့လည်းဆိုပါတယ်
ဥပဒေပြဋ္ဌာန်းထားတာကမလုပ်ရတဲ့အလုပ်အမျိုးအစားတွေရှိတယ်ဒီအမျိုးအစားတွေထဲမှာဈေးရောင်းတာတွေပါတယ်စိတ်သက်ရင်မောင်းတာတွေပါတယ်နောက်တက္ကီဆွဲပြီးဆားလို့မရဘူးမြန်မာလူသမားတွေနိုင်ငံကလူသမားတွေရပါတော့ဒါမှမဟုတ်အဲ့တုံတန်းတွေအဲဒီမှာထိုင်းနိုင်ငံသားတွေကိုကိုယ်တိုင်ကမလုပ်တော့တဲ့အခြေအနေပေါ်မှာမူတည်ပြီးတော့လုပ်ကင်ပြီးစားပေါက်နေတာအဲ့ဒါတွေကလည်းပြောမယ်ဆိုရင်ဒေတာတွေအနာပိုင်နဲ့နားလည်မှုရှိပြီးတော့အဲ့ဒီအလုပ်တွေလူတွေကရေးတိုင်းကလေးဖွင့်ပြီးကြောင်းတာတွန်းလေးလေးတွန်းနေလူတွေက300 600ဘယ်လိုစားလိုက်သူပြရတာရှိလေ
ထိုင်းနိုင်ငံထဲမှာတရားမဝင်ခိုးဝင်နေသူတွေတရားမဝင်အလုပ်လုပ်ကြနေသူတွေကိုဖမ်းဆီးတာအပြင်နိုင်ငံသားတွေလုပ်ခွင့်မရှိတဲ့ဥပဒေနဲ့မညီတဲ့အလုပ်တွေကိုလုပ်နေရင်လည်းဖမ်းဆီးမှုတွေကရှိနေတာပါထိုင်းနိုင်ငံအလုပ်သမားအလုပ်ကြနေရာချထားရေးအဖွဲ့နဲ့ထိုင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနက ตาวันชีดูรีปูบางบีนายงานจ้าตาลูกตมารีกูพันธุ์สิเกล้าเสียป่าเลยนายงานจ้าตาลูกตมารีกูขึ้นอยู่ท่าเรือลงงานกุญญ์นิการ์โรเลียสายพิวยีสาวลุยเอ็งโบสบวยรู้ตั้งเชี่ยลูกตาเนี่ยเชี่ยกันช่วยลูกตาซาเลยลูกมีอุตสาหรีเสียป่าเลยทีเท่าก็ไปสั่งเพื่อนบีเจียวนะลูกเชี่ยลุยนิรามิวรีตั้งมาท่าเรือเนียกันนี่จะช้าเนียบุกูเปียงลงนิรารีซาเลยขึ้นอยู่เจ้าเพื่อเจ้าเสียสารนิมบ่าเป้ลูกลูกกันนี่ดูรีกูจะได้เอี่ยยูโรเมสุ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamise app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamise app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamise လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamise app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။ဒီရွေးကနေတောက်ကြနေနေတဲ့အစီအစဉ်တွေကိုည9:00နာရီခန့် Washington DC မြို့တော်ကနေတိုက်ရိုက်အသံထွက်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြပချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်ရှင်။ Radio မှာတော့နောက်2နာရီကြာည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆောင်လင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ဒီအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9339လှိုင်းဒိုမီတာ51 kHz 5885တို့အပြင်လှိုင်းလက်မီတာ190 kHz 1505တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးကြံနေသေးတဲ့အချိန်မှာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကတက်လှည့်ကြေညာပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားဗဏ္ဍဥရှိနေတယ်ဆိုတဲ့အချက်လက်တွေကောက်ခံဖို့သမ္မတဒေါ်နယ်ထရမ့်ကသမ္မတညွှန်ကြားချက်အမိန့်ထုတ်ပြန်ပြီးကုန်သွယ်ရေးကုသရေးဝန်ကြီးဌာနကိုတာဝန်ပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာ10နှစ်တကြိမ်ကောက်ယူတဲ့သကောင်စင်ရင်မှာနိုင်ငံသား Home Hope ဆိုတဲ့မေကွန်ထည့်မင်းမဲ့အငင်းပွားပွဲအစီအစဉ်ကိုသမ္မတကဆွံ့လွှတ်လိုက်ပြီးနောက်မှာအခုလိုတခြားဘက်ကနေနိုင်ငံသားစင်ရင်ကောက်ယူဖို့အစီအစဉ်လာတာပါ။အမေရိကန်မှာတရားမဝင်နေထိုင်နေကြသူတွေကနေရပြန်ပို့ဖို့အမိန့်ထုတ်ခံထားရသူ2000တဲ့မင်းဲကိုအဓိကရှာဖွေဖမ်းဆီးမှုကိုလွှင့်မှုကြီးကြရေးနဲ့အကောက်ခွန်ဦးစီးဌာနအိုက်စကာတင်းငွေနေမှာစတင်ပြုလုပ်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ရှာဖွေဖမ်းဆီးမဲ့အစီအစဉ်ကိုအိုက်စကာတော့အတိမပြုသေးပါဘူး။အမေရိကန်နဲ့မှာတရားမဝင်နေထိုင်နေကြသူတန်းနဲ့ချီကိုနေရပြန်ပို့မဲ့သမ္မတဒေါ်နယ်ထရမ့်ကလွန်ခဲ့တဲ့သတင်းသုံးပတ်ခရဲကကြီးပေးထားခဲ့တာပါ။ကမ္ဘာတော်ဘာသာရေးဖိနှိပ်မှုတွေဖြစ်ပေါ်နေတာတွေကိုမိမောင်းထုတ်ပြဖို့ရည်ရွယ်တဲ့ညီလာခံတစ်ခုရှေ့သတင်းပတ်တွင် Washington DC မှာကျင်းပမဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။အခုကျင်းပမဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုရိုဟင်ဂျာတွေအပါအဝင်နိုင်ငံပေါင်းတရာစင်ကျော်ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ကြောင်းအမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာမတ်ကြီးဆန်ဘရောင်းဘက်ကပြောကြားလိုက်ပါတယ်။စီရေးအရလိုအပ်လာရင်ဒါမှမဟုတ်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့လိုအပ်တဲ့အခါရတချင်းချင်းကြားဆက်သွယ်ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တဲ့ PASEX စီရေးလက်ချက်မှုကိုမြန်မာနဲ့စင်ကာပူရတတို့ပထမဆုံးအကြိမ်ပြုလုပ်ခဲ့ကြပါတယ်။စင်ကာပူရတက RSS Valiant နဲ့ RSS Vela စီရေးရင်နဲ့ဆင်ဟာရန်ကုန်ကိုတွားရောက်ခဲ့ပြီးမြန်မာစစ်တပ်နဲ့စီရေးလက်ချက်ငယ်လေးလို့စင်ကာပူရတကသတင်းထုတ်ပြန်ထားပါတယ်။
သတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Videx ဇညက်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ25 32 51နဲ့ဖိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.